မြန်မာနိုင်ငံတွင်းဖွံ့ဖြိုးရေးနဲ့ပြည်ပြည်ပြောင်းလဲရေးလုပ်ငန်းတွေပို့ပြီးတော့မှအားကောင်းခိုင်မာလာစေဖို့ကုညီဆောင်ရွက်ပေးမှုတစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေးအစီအစဉ် USAID ရဲ့အကြီးအကဲဒေါက်တာရာဂျစ်ရှာဟာမနေ့မနေ့ဖြန်ဆိုရင်တော့မြန်မာနိုင်ငံကိုနှစ်ရက်ကြာလာရောက်ဖို့ရှိပါတယ်။ဒီခီးစဉ်နဲ့ပတ်သက်လို့တော့ရန်ကုန်ရုံးခွဲကနေကိုသားညူကသတင်းပေးပို့ထားပါတယ်ရှင်။
USAID အကြီးအကဲဒေါက်တာရှာဟာဖေဖော်ဝါရီလ29ရက်နေ့ကနေပြီးတော့28ရက်နေ့ထိမြန်မာနိုင်ငံရန်ကုန်နဲ့နေပြည်တော်ကိုရောက်ရှိမှာဖြစ်ပါတယ်။မြန်မာနိုင်ငံတည်းကပြည်ပြင်ပြောင်းလဲမှုတွေပို့ပြီးတော့နည်းနည်းရှိုင်းရှိုင်းနဲ့အားကောင်းလာစေဖို့အတွက်အရက်ဖက်လူမှုအတိုင်းဝိုင်းတွေရဲ့ကျူပန်ဆောင်ရွက်မှုတွေကိုအကူအညီပေးသွားဖို့ဆိုတဲ့ပိုင်းဖြတ်ချက်အတိုင်း USAID အနေနဲ့ဆောင်ရွက်နေတဲ့နေရာမှာအခုဒီဒေါက်တာရှာခီးစင်ဟာဒီပိုင်းဖြတ်ဆောင်ရွက်မှုရဲ့တစိမ့်တစ်ပိုင်းဖြစ်တယ်လို့သိရပါတယ်။ဒီခီးစင်အတွက်မှာတော့ဒေါက်တာရှာအနေနဲ့အစိုးရပိုင်းရောအရက်ဖက်ကပုဂ္ဂိုလ်တွေအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံပြီးတော့ဖွံ့ဖြိုးဆိုင်ရာကိစ္စရပ်တွေကိုအဓိကထားဆွေးနွေးဆောင်ရွက်သွားဖို့ရှိတယ်လို့ရန်ကုန်အမေရိကန်တန်ယုံအရာရှိတူက VOA ကိုပြောပါရယ
် Through meetings with civil society, the private sector, government and other development partners, Dr. Shah will highlight USAID.
ဒေါက်တာရှာအနေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေအစိုးရနဲ့ပုဂ္ဂလိကပိုင်းဖြင့်တခြားဖွံ့ဖြိုးရေးဆိုင်ရာလက်တွဲဘက်အဖွဲ့တွေနဲ့လည်းတွေ့ဆုံသွားမှာပါအဲ့မှာ USAID ရဲ့ဖွံ့ဖြိုးရေးဆိုင်ရာပုံစံတွေအရဆန်းစစ်ပြီးတော့အလုံးစုံဖွံ့ဖြိုးမှုဖြစ်လာဖို့ဆိုရဲ USAID ရဲ့ပိုင်းဖြတ်ချက်ကိုအတိကအလေးပေးပြီးတော့ဆွေးနွေးသွားမှာပါ
ဒေါက်တာရှာအနေနဲ့မနေ့ဖြန်ရန်ကုန်မှာဒီရက်ဖက်လူမှုအဖွဲ့အစည်းတည်တည်ကပုဂ္ဂိုလ်တွေနဲ့တွေ့ဖို့ရှိတယ်လို့ပဲကြည်လက်ဖွံ့ဖြိုးရေးအရှင်ဟုန်ကောင်းမွန်လာရေးအတွက်လက်တွဲဆောင်ရွက်မှုရဲ့ထိရောက်မှုဆိုတဲ့ခေါင်းစဉ်နဲ့လည်းမနေ့ဖြန်ညနေပိုင်းဒီရန်ကုန်က UNOPS ရုံးဝန်းထဲမှာမေကုံးပြောဆိုမှာဖြစ်ပါတယ်ရန်ကုန်မှာရှိစဉ်မဲ့ဒီတောက်ရည်တန်းကူညီထောက်ပံ့ရေးအစီအစဉ်တစ်ခုကိုလည်းဖွင့်လှစ်ပေးသွားဖို့ရှိတယ်လို့သိရပါတ
ယ်။ In Yangon, Dr. Shah will launch the first activities of the Global Development Alliance Partnership for Healthier Myanmar with Procter & Gamble.
ပေါ်ပြီးကျန်းမာရေးမြန်မာပြည်အတွက်လက်တွဲဘက်ဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်မှာ PNG ကုမ္ပဏီနဲ့အတူတူလုပ်ကိုင်မဲ့ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးရေးအဖွဲ့ Global Development Alliance ရဲ့ပထမဦးဆုံးလှုပ်ရှားမှုကိုဒေါက်တာရှာအနေနဲ့ရန်ကုန်မှာဖွင့်လှစ်ပေးမှာပါ။အဲ့အစီအစဉ်ဟာဝမ်ယောဂါကြောင့်တည်ဆုံသွားရတဲ့အရေးအတွက်တည်တည်တသာကြာဆင်းသွားဖို့တောက်ရည်တန်လီတာတန်တရာခန့်အကူအညီပေးသွားမယ့်အစီအစဉ်ဖြစ်ပါရဲ့ရှင်
။အမေရိကန်တန်ယုံတောင်ရှိသူကပြောတော့တာပါ။ပုတ်ကလေးကပိုင်းတွင်နဲ့ရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံတဲ့အခါမှာစိုက်ပျိုးရေးအခြေခံနဲ့စီးပွားရေးနဲ့မိုဘိုင်းနည်းပညာပိုင်းမှာဒီရင်းနှီးမြှုပ်နှံမှုတွေတိုးမြင့်လာအောင်ဘယ်လိုကြိုးပမ်းဆောင်ရွက်နိုင်မလဲဆိုတာကိုအလေးပေးဆွေးနွေးလိုက်မယ်လို့သိရပါတယ်။နေပြည်တော်မှာတော့အစိုးရပိုင်းကတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးတော့အစိုးရနဲ့ USAID ကြားအပြန်လည်ပူးပေါင်းဆောင်ရွက်ရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ပါတယ်။ပိုလင်းစပြုလာတဲ့မြန်မာနိုင်ငံကိုဒေါက်တာရှာအနေနဲ့လာရောက်တာဟာဒါဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။မနှစ်ဆန်းပိုင်းတုန်းကတော့ပထမဆုံးအကြိမ်လာရောက်ခဲ့တာပါ။မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်ကူညီဆောင်ရွက်ပေးနေတဲ့အလှရှင်အဖွဲ့အစည်းတွေတဲကဒီ USAID ရဲ့ထိစပ်ဆောင်ရွက်မှုတွေကိုသူတို့အနေနဲ့အားအယဆုံးဖြစ်တယ်လို့ TBC The Border Consortium ရဲ့စီမံကိန်းဒါရိုက်တာဒေါ်နီလာမြင်ကပြောပါတယ်။
ဟိုအလှူရှင်တွေအားလုံးပေါ့နော်နိုင်ငံတကာအလှူရှင်တွေကမှာသူတို့ရဲ့အလုပ်ကိုအားအယဆုံးပြောရမှာပေါ့နော်။ဘာဖြစ်လို့လဲဆိုတော့သူတို့အနေနဲ့ဒီ civil society groups တွေတည်းပဲတိတိကျကျချစ်ချစ်ရောက်ဟိုပေါ့လေအမြဲတမ်းတိုင်ပင်နဲ့ဆွေးနွေးတယ်အမြဲတမ်းဆီဆက်မှုရှိတယ်အသက်နားထောင်တယ်ပေါ့ပြီးသွားတဲ့ခါကျတော့တစ်ခုကဘာလဲဆိုတော့ဒီ civil society တွေလုပ်နေတဲ့အလုပ်တွေနဲ့ပတ်သက်ပြီးတော့လေသူတို့ကဟိုအမြဲတမ်းနောက်ပွဲကနေအမြဲတမ်းထောက်ပံ့ပေးတယ်ပေါ့လေဟိုလိုအပ်တဲ့ဤပညာပိုင်းအရာဟောဝီကျေးအရာဟောအလုံးကိုသူအမြဲတမ်းထောက်ပံ့ပေးတယ်ပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီဆို USAID ကိုတော့အားရပါတယ
်ဒေါက်တာရှာအခုလာဆိုဒုတိယမြောက်လာတာပေါ့နော်ဒေါက်တာရှာလာခြင်းအဖြစ်ကောလက်ရှိလုပ်ငန်းတွေနဲ့ပတ်သက်လို့ဘယ်လောက်ထိထောက်ပံ့ဖြစ်စေနိုင်မလဲ
ဒီအချက်ကတော့ဘာလဲဆိုလို့ရှိရင်တော့အစိုးရနဲ့ပတ်သက်ပြီးတော့ပေါ့နော် policy ပိုင်းဘာဖြစ်လို့လဲဆိုတော့အခုလက်တော်ချိန်နေမှာဟိုဒီအသင်းအဖွဲ့တွေဟိုပတ်ပုံချိန်နေပတ်သက်တဲ့ဥပဒေပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့နောက်ဆုံးသူတို့အတည်ပြုဖို့ရှိနေတယ်ဒီအချိန်မှာရောက်လာတဲ့ဘာညာဆိုတော့သူတို့ရဲ့ဒီဖိအားလေးနဲ့ဘာလဲဆိုရင်ကိုလူချင်းတဲ့ပုံစံလေးများထွက်လာမလား
အဲ့ဒါလေးလည်းပြောနေနေပေါ့ USAID အနေနဲ့မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်ဦးစားပေးဆောင်ရွက်ပေးနေတဲ့အထက်မှာတော့ငါးနှစ်အောက်ကလင်းငယ်တည်ဆုံမှုနှုန်းရောကျလာစီးဘူးဆိုတာကိုညီမချက်ထားဆောင်ရွက်နေတာရှိပါတယ်။ဒါ့အပြင်ဒီကျေးလက်ဒေသဖွံ့ဖြိုးရေးနဲ့ဤပညာပိုင်းဆိုင်ရာဖွံ့ဖြိုးရေးတွေအတွက်လည်းဆောင်ရွက်နေတာတွေရှိပါတယ်။ပြီးခဲ့တဲ့နှစ်တုန်းကပဲ USAID ကဥဆောင်ပြီးတော့ Cisco, Google, HP, Microsoft တို့ပါတဲ့ဒီ American ကအစ်မြင့်ဤပညာကုစရဲအဖွဲ့တစ်ဖွဲ့ကိုဆီလွတ်ပြီးတော့အုတ်ချွေစနစ်မှာပွင့်လင်းမြင်သာမှုရှိလာစေရေးအတွက် digital နည်းပညာပို့ပြီးတော့ကျယ်ပြန့်လာစေဖို့ဆိုတဲ့ရည်မှတ်ချက်နဲ့လာရောက်ပြီးတော့လေ့လာစုစမ်းမှုတွေလည်းလုပ်ခဲ့မှုပါတယ်ခင်ဗျာ